မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဆက်တွဲကြုံနေရတဲ့အခြေအနေတွေပေါ်စိုးရင်ကြောင်းနဲ့အနီးကပ်စောင့်ကြည့်နေတဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရပုံငွေအဖွဲ့ IMF ကပြောလိုက်ပါတယ
် On Myanmar we are very concerned about the escalating tensions and their impact on the people of the country and the economy
မြန်မာနိုင်ငံမှာတင်မာမှုတွေကြီးထွားလာနေတဲ့အခြေအနေတွေနဲ့ဒါတွေကြောင့်ပြည်သူလူထုနဲ့စီးပွားရေးကိုထိခိုက်မဲ့အရေးလွန်မင်းဆိုပြီးပါတယ်။ဒါကြောင့်လဲအခြေအနေကိုအနိကက်စောင့်ကြည့်နေပါတယ်လို့ IMF ပြောခွင့်ရပုဂ္ဂိုလ် Jerry Rees ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ IMF အဖွဲ့ကမြန်မာနိုင်ငံကိုပေးရနေတဲ့ထောက်ပံ့နေတဲ့ပတ်သက်လို့လဲအရင်ကတည်းကကျင့်သုံးခဲ့တဲ့မူဝါဒအတိုင်းအုပ်ချုပ်မှုပိုင်းရှင်းရှင်းလင်းလင်းမရှိသေးတဲ့အချိန်မှာထင်းထင်းထင်းထင်းနဲ့စောင့်ရွက်သွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။လက်တလောမရေမရာအခြေအနေတွေမှာအချက်လက်ရှာဖွေတာမျိုးလို့အစ်စ်နိုင်လုပ်ငန်းတွေသာရှိနေကြောင်းလဲ IMF ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်အာဏာသိမ်းခဲ့ပြီးနောက်လမ်းမော်ထွက်ဆန္ဒပြကန့်ကွက်မှုတွေနဲ့အလုံးမစင်းပဲအာဏာဖီဆင်ရေးလိုရှာမှုတွေကြောင့်အစိုးရရန်ဒီယာနဲ့လုပ်ငန်းတော်တော်များများမလဲပတ်နိုင်ပဲဖြစ်နေတာပါ။အရသာဆိုရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့လူရဲနဲ့နောက်ဆက်တွဲကန့်ကွက်ဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်နှိမ်နင်းမှုတွေပေါ်တုံ့ပြန်တဲ့အနေနဲ့အနောက်နိုင်ငံတွေကလည်းပြစ်မှတ်ထားတိုက်ခတ်မှုတွေကျင်းပခဲ့တာကြောင့်စီးပွားရေးပေါ်တက်ရောက်မှုတွေရှိလာမယ်လို့လည်းခန့်မှန်းနေကြပါတယ်။